တရုတ်စစ်တပ်တွေပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနေဆက်မှာစစ်ရေးလေ့ကျင့်ခဲ့ကြပါတယ်။လောက်ကိုက်မှာပိတ်မိနေတဲ့သူတို့နိုင်ငံသားတွေကိုမလေးရှားကကယ်တင်နိုင်ခဲ့ပါပြီ။အိန္ဒိယမှာတော့ဥမင်လိုင်ကောင်းပြိုကျပြီးတော့ပိတ်မိနေတဲ့စောက်လုပ်ရေးသမားတွေအသက်မသိဘဲနဲ့ပြန်လည်လွတ်မြောက်လာပါတယ်။ဗဟေလီဆန်ဆန်ပျောက်ဆုံးနေတဲ့ MH 384ယင်းနဲ့ပတ်သက်လို့နောက်ဆက်တွဲတရားစွဲမှုတွေစတင်နေပါပြီ။ထိုင်းနိုင်ငံမှာတော့နှစ်ဆင့်ကျင်းပလေးရှိတဲ့မြောက်အစားအစာကျွေးပွဲကိုစီစီကာကာကျင်းပခဲ့ပါတယ်။အာရှတလွားထူးခြားတဲ့သတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ကစောဖို့ပါပါ။တရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်ထဲမှာအောက်တိုဘာလ25ရက်နေ့ကနေ28ရက်နေ့အထိတရုတ်စစ်တပ်တွေစစ်ရေးလေ့ကျင့်ခဲ့ကြပါတယ်။တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီနဲ့တိုင်းရင်းသားမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတဲ့အချိန်တရုတ်ဘက်ကလည်းအခုလိုစစ်ရေးလေ့ကျင့်ပြခဲ့တာဖြစ်ပါတယ်။အိမ်နီးချင်းနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆွတ်ဖတ်ဖို့ထက်တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိမ့်သိမ်းဆောက်ရှောက်ဖို့နယ်စပ်ဒေသတည်ငြိမ်ဖို့တရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ဖို့အမြဲအသင့်ပြင်ထားတာလို့တရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။အဲ့ဒီလိုစစ်ရေးလေ့ကျင့်ပြီးတော့တစ်ချိန်တည်းမှာပဲတရုတ်စစ်တပ်မော၃စင်းရန်ကုန်တိလဝါစိတ်ကံကိုရောက်ရှိလာပါတယ်။တရုတ်မြန်မာရေးလေးလာတဲ့သူတွေကတော့ဒါဟာစစ်ကောင်စီကိုရောမြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကိုပါတရုတ်ဘက်ကသတိပေးလိုက်တာလို့သုံးသပ်ကြပါတယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်မြို့ကတိုက်ပွဲတွေကြားမှာပိတ်မိနေတဲ့မလေးရှားနိုင်ငံသား128ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြီးခဲ့တဲ့ဗုဒ္ဓဘုံနေ့မှာပြောပါတယ်။အဲ့ဒီမလေးရှားနိုင်ငံသားတွေဟာတလကိုအမြင့်ဆုံးလောက်ခလားစာငွေအမေရိကန်ဒေါ်လာ1300လောက်ရရှိမယ်ဆိုပြီးတော့အွန်လိုင်းပေါ်ကမှတ်လုံပေးတဲ့ကြော်ညာတွေကိုတွေ့ပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကိုအလုလုပို့ထွက်လာကြတာပါဒါပေမဲ့ထိုင်းနိုင်ငံရောက်တဲ့အခါမှာတော့အလုမရပဲနဲ့မြန်မာနိုင်ငံဘက်အပို့ခံရပြီးတော့ငွေလိမ်ကိုင်းတွေမှာအတင်းအဓမ္မအလုစိတ်ခိုင်းခံရတာလို့မလေးရှားရဲတပ်ဖွဲ့ကပြောထားပါတယ်မလေးရှားနိုင်ငံသားတွေကိုကဲထုတ်နိုင်ဖို့ကူညီခဲ့တဲ့တရုတ်အစိုးရနဲ့မြန်မာအာဏာပိုင်တွေကိုကျေးဇူးတင်တယ်လို့မလေးရှားဝန်ကြီးကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ကြားကဒီလူတွေကိုဘလို့ကဲထုတ်ခဲ့လဲဆိုတာကိုတော့အသေးစိတ်ထုတ်ပေါ်ပြောဆိုတာမရှိပါဘူးခင်ဗျာ။အိန္ဒိယနိုင်ငံမြောက်ပိုင်းဟိမဝန္တာတောင်နှံအောက်ဥမင်လှိုင်ကောင်းပြိုကျပြီးတော့ပိတ်မိနေတဲ့စောက်လုပ်ရေးသမား42ယောက်လုံးကိုအင်ကာနီကပြန်လည်ကဲထုတ်နိုင်ခဲ့ပြီဖြစ်ပါတယ်။နှစ်သမား၈မိုင်လောက်ရှည်လျားတဲ့အဲ့ဒီစောက်လုပ်စဲဥမင်လှိုင်ကောင်းကြီးဟာပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကပြိုကျခဲ့တာပါနှစ်ပတ်လောက်ကြာကယ်ဆယ်ရေးလုပ်ငန်းတွေလုပ်ခဲ့ပြီးတဲ့နောက်သူတို့အားလုံးပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်သူတို့တွေအားလုံးကြမ်းကြမ်းမာမာနဲ့ရှိနေတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်သူတို့ကိုစုချင်းငွေချီးမြှင့်တဲ့အနေနဲ့မိသားစုနဲ့တလားလောက်အိမ်ပြန်ပေးနှားမှဖြစ်ပြီးတော့တယောက်ကိုလည်းရူပီငွေ3,000ချီးမြှင့်သွားမယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်အပမတိပဲပြန်လဲလွတ်မြောက်လာကြတဲ့သူတို့ရဲ့တပ်တိကိုလည်းဝင်ကြီးချုပ်မိုဒီကချီကျူးစကားဆိုလိုက်ပါတယ်ခင်ဗျာဗဟေလီဆန်ဆန်ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းပိုင် MH 384ယင်းနဲ့ပတ်သက်လို့ရောကြီးငွေရဖို့အတွက်တရားစွဲထားတဲ့အမှုကိုပြီးခဲ့တဲ့တနင်္လာနေ့ကတရုတ်နိုင်ငံဘေကျင်းမြို့တရားရုံးမှာပထမဆုံးစတင်စစ်ဆေးခဲ့ပါတယ်လေရင်ပေါ်ပါသွားတဲ့သူတွေရဲ့ကြံ့ရင့်တဲ့သူမိသားစုဝင်အယောက်40လောက်ကမလေးရှားလေကြောင်းလိုင်းကိုတရားစွဲထားတာလို့ CNN သတင်းမှာဖော်ပြပါတယ်။ MH 384ယင်းဟာ2014ခုနှစ်မတ်လ7ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုပြန်တန်းရင်းနဲ့ဝေဟင်မှာပဲပျောက်ဆုံးသွားတာဖြစ်ပါတယ်။အဲ့ဒီလေရင်ပျောက်ဆုံးမှုကိုစုံစမ်းစစ်ဆေးရှာဖွေလာကြတာအခုဆိုရင်10နှစ်လောက်ရှိပြီဖြစ်ပေမဲ့ဘာအဆအနာမှမတွေ့ရသေးပါဘူး။လေရင်ပေါ်မှာခရီးသည်200ကျော်ပါသွားပြီးတော့ခရီးသည်150ကျော်လောက်ဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ်လေရင်ပျောက်ဆုံးပြီးတော့နှစ်ပေါင်း10နှစ်လောက်အကြာမှာမှတရားရုံးကဒီအမှုကိုစတင်စစ်ဆေးတာဖြစ်ပါတယ်ခင်ဗျာထိုင်းနိုင်ငံမှာနှစ်ဆင့်ကျင်းပလေးရှိတဲ့မြောက်အစာကျွေးပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစီစီကားကနဲ့ကျင်းပခဲ့ကြပါတယ်ဒီပွဲကိုထိုင်းနိုင်ငံလော့ဘူရီခရိုင်မှာနှစ်ဆင့်နိုဝင်ဘာလရောက်တိုင်းကျင်းပတာဖြစ်ပြီးတော့ဒေသခံတွေနဲ့ခရီးသွားဧည့်သည်တွေပါဝင်ဆင်နွှဲလေးရှိပါတယ်မြောက်အကောင်ရေပေါင်းထောင်နဲ့ချီကိုရာသီပေါ်တီးနှံနေဖြစ်တဲ့ဒူရင်သီးတွေငပြောသီးတွေမင်းကော့သီးတွေဖရဲသီးတွေကျွေးခဲ့ကြတာပါအဲ့ဒီပွဲမှာမြောက်တွေကိုကျွေးမဲ့အသီးနှံတွေအတွက်အမေရိကန်ဒေါ်လာ8000ကျော်အကုန်ကျခံခဲ့တာလည်းဖြစ်ပါတယ်ခရီးသွားဧည့်သည်တွေကိုဆွဲဆောင်နေအနေနဲ့ဒီလိုမျိုးပွဲကျင်းပတာဖြစ်ပေမဲ့ဒေသခံတချို့ကတော့မြောက်အကောင်ရေတွေတိုးလာနေတာကိုဝေဖန်နေကြပါတယ်ခင်ဗျာ